ထမဆုံးမေကိုတွေ့ဖို့တာကဥလိရဲ့စာအုပ်စင်မှာဖြစ်ပါတယ်။ဥလိရဲ့စာအုပ်စင်မှာမြဝတီမဂ္ဂဇင်းတွေရှိတယ်။သွေးတောင်မဂ္ဂဇင်းတွေရှိတယ်။တကုံရွှေမြဝတ္ထုတွေရှိတယ်။ရွှေဆက်ကြားတို့ဒူဝန်တို့ဝတ္ထုတွေရှိတယ်။အများအပြားကျွန်တော်ကမဂ္ဂဇင်းတွေပဲလှန်လို့ကြည့်ပါတယ်။မြဝတီမဂ္ဂဇင်းမှာပါရှိတဲ့တပ်ပုံကဏ္ဍကိုစိတ်ဝင်စားတာပါ။ဥလိကမဂ္ဂဇင်းတွေကိုအစ်စ်ဝဲတာမဟုတ်ပါဘူး။အဟောင်းတွေကြီးမှုမကြမ်းမီသူ့မဂ္ဂဇင်းတွေမှာဖတ်စရာကုံသွားပါတယ်။ဒါကြောင့်ဝတ္ထုစာအုပ်တွေကိုလှန်လို့ကြည့်ရတာပေါ့။ထုံစံအတိုင်းတကုံရွှေမြဝတ္ထုတွေကစာမျက်နှာစလှန်ကလေးကလက်ကမချချင်တော့ပါဘူး။အံ့ဩစရာတွေစိတ်ဝင်စားစရာတွေသဲထိတ်ရင်ဖိုးဖွဲရာတွေတကုံရွှေမြရဲ့ထူးဆန်းအံ့ဩဖွဲရာဝတ္ထုစာအုပ်များတဲ့အမှာတည့်ရမှာတော့မေကိုတွေ့ရခြင်းဖြစ်ပါတယ်။အဖုံးမှားကမိမချောလေးပကြီးရုပ်ပုံနဲ့ပါ။မေရဲ့ပန်းရှင်းကတကုံတာယာတဲ့။ကလောင်နာမေကစပတ်ဆလူငယ်တယောက်အတွက်စိတ်နေသလိုဖြစ်ပါတယ်။ဒါပေမဲ့မဂ္ဂဇင်းတွေထဲမှာတော့ဒီကလောင်နာမေကိုတွေ့နေရတာပဲ။ဒီလိုနဲ့မေဟာပထမဦးဆုံးစာကြောင်းဖြစ်တဲ့လေနူအေးသည်တနှွဲ့နှွဲ့နော့နေစေကိုဆိုတာကိုဖတ်လိုက်ရုံနဲ့အသက်ရှူဖို့မေ့လောက်ဆွဲခေါ်သွားပါတော့တယ်။ဝတ္ထုဆုံးလေးတော့တပြင်းမချနိုင်မဲ့မောဟိုက်ရင်ခုန်သွားရပြန်ပါလေအကောင်းကိုရှာဤအကောင်းကမရှိတော့တဲ့လေကျွန်တော်ဟာမေးမှားပဲမြမစကပြေရဲ့အနုအလှကြားကခွန်အားနဲ့ရစ်ပတ်နှောင်ဖွဲ့မှုကိုခံလိုက်ရပါတော့တယ်1980ကျော်ကာလတွေမှာတော့မုံဘိုးတွေကစူပြီးလကုန်တာနဲ့မဂ္ဂဇင်းစာအုပ်နှစ်အုပ်ဝယ်တဲ့အလေ့ကျင့်ရလာပါတယ်မိုးဝေစာပေမဂ္ဂဇင်းနဲ့ရှုမဝရုပ်စုံမဂ္ဂဇင်းပါမိုးဝေကိုလှမ်းလို့စာမြည်လိုက်တာနဲ့ချက်ချင်းဝယ်ဖို့ဆုံးပြတ်လိုက်တာကဒဂုံတားရရဲ့ပန်းနုယောင်နှစ်ကာလများအကြောင်းဖြစ်ပါတယ်ပန်းနုယောင်နှစ်ကာလများကကိုလိုနီခေတ်ရန်ကုန်တက္ကသိုလ်နောက်ခံចောင်းသားလှုံရှားမှုပုံရိပ်တွေဖြစ်ပါတယ်ចောင်းသားတမကအဆောက်အဦဆိုတဲ့စကလုံးစကရက်တွေ30ခွင့်မရှိချိန်မှာတမကရဲ့ပုံရိပ်တွေကိုဗုဒ္ဓံတရဏံပန်းမွင့်နီနီတွေနဲ့တင်စားပြသွားပါတယ်ပန်းလူရောင်နှစ်ကာလများကဆောင်းမာတွေဖြစ်ပေမဲ့နမိတ်ပုံနဲ့ယတ္တဟံအရေးအဖွဲ့တွေကြောင့်ဆွေးလန်ခဲ့ရတာပါဒါကြောင့်မိုးဝေမုတ်စင်းကိုပန်းလူရောင်နှစ်ကာလများနဲ့လစဉ်ဝယ်ဖြစ်ပါတော့တယ်အဲ့ဒီတုန်းက1983 84 85 86ကာလရန်ကုန်မန္တလေးတက္ကသိုလ်ကျောင်းသားများရဲ့နှလုံးသားတွေထဲမှာပန်းလူရောင်နှစ်ကာလများတဲကစိန်တရဖူကိုလမ်းပေးရောက်အောင်ဘယ်လိုလုပ်ကြမလဲဆိုတဲ့စကလုံးကစူးနှစ်သွားခဲ့ပါပြီဒါပေမဲ့ပန်းလူရောင်နှစ်ကာလတွေကအဆုံးမတက်ခဲ့ပါဘူး ဇေယရကုံတရားကအတ္တသမားဖြစ်တယ်မျိုးစေ့ပြိုးကင်းကောက်ပဲသီနှံရဲ့ဆက်ဆက်ဖြစ်ထွန်းမှုကိုလက်ခံတယ်ကျွန်တော်တို့ကဆရာစီကအတွေ့အကြုံကိုသိလို့လို့ဒူးတုတ်ထိုင်ပြီးမေးမြန်းတယ်ဆရာကလက်ကပြပြီးဒါတွေကကျွန်တော်စောက်တွေထဲမှာပါပြီးသားပဲဖတ်လို့ရတာပဲအရေးကြီးတာကကျွန်တော်မသိတဲ့ခင်ဗျားတို့ခေတ်အကြောင်းတွေကိုသင်ယူကျင်တာပါလို့နှိမ့်နှိမ့်ချချပြောလို့ရှိပါတယ်1990ကျော်ဝန်းကျင်တောင်းသမားမဲဆေပင်ရိတ်တခုသောတကြံမှာဆရာလာရောက်နားခိုစဉ်ကာလမန္တလေးကအဆက်အဆက်အထိတွေ့များတဲ့အိန္ဒိယတိုင်းပြည်ကြီးရဲ့တကားဖွင့်ဆိုရှယ်လစ်စီးပွားရေးစနစ်အပြောင်းအလဲကြီးကိုတိလူစိတ်အာတိတပြင်ထန်ခဲ့ပါတယ်ကျွန်တော်တို့သိတဲ့လူငယ်ကုံသေးတွေနဲ့ဆရာကိုတွေ့ပေးခဲ့တယ်ဒါအပြင်ဆရာကသူတို့စစ်တက်ကရောစီးပွားရေးလုပ်သလားဗျာလို့လဲမေးပါတယ်အဲဒါကိုလဲဆရာကအရေးတကြီးသိချင်နေတယ်ဆရာဟာအစ်စ်တွေကိုမျက်ချီမပြတ်သိလို့ပေမဲ့ဂန္ဓဝင်မှလဲရင်ခုန်နေပါသေးတယ်2009ခုနှစ်ဝင်းကျင်မန္တလေးကိုမျက်စိကုဖို့အောင်မန်းကဆင်းလာတော့လူရုတိုက်ရဲ့ဧကန်းမှာတော်တော်လူရုတော်အမှန်နဲ့စကားဆက်မြည်ပြောအပြီးကျွန်တော်ကိုထွန်းလာဟိုတယ်ပဲပို့ပေးပါအဲ့ဒီမှာတဲမယ်တယ်လीတကယ်တော့အဲ့ဒီအချိန်ကာလမှာထွန်းလာဟိုတယ်ဆိုတာမရှိတော့ပါဘူးမြန်မာတလာဟိုတယ်ဖြစ်နေပါပြီအဲဒါပေမဲ့ကျွန်တော်တို့ကဆရာရဲ့ငေလွန်ဝေဒနာကိုသဘောပေါက်ပါတယ်ဒါကြောင့်မြန်မာတလာဟိုတယ်တစ်ဖြစ်လဲထွန်းလာဟိုတယ်ကိုပို့ပေးရပါတယ်လွန်ခဲ့တဲ့နှစ်ပေါင်း40လောက်ကမန္တလေးကိုစာရေးဆရာအသင်းနဲ့လာကြတော့ကထွန်းလာဟိုတယ်မှာတဲခဲ့ရတာလေလို့ဆရာကအမှတ်တရပြောပါတယ်ဆရာကဂန္ဓဝင်ကိုလွန်ဆွတ်နေပါတယ်ထွန်းလာဟိုတယ်ကိုအသွာကျုံးနေပြီအရောက်ကားပေါ်မှာဆရာကနေအောင်အခုဖြတ်သွားတဲ့အရက်နာမည်ကဘာလဲဗျာတဲ့ကျွန်တော်ကဆရာဟေမာဇလရက်ကနေစိတ်တရမဟီရက်ကိုဖြတ်နေပြီဗျာလို့ဆိုတော့ကျွန်တော်ခင်ဗျားတို့မန္တလေးကရက်ွက်နာမည်တွေကိုသိသဘောကျတာဗျာလို့ပြောပါသေးတယ်ဟိုတယ်ရောက်လို့အခန်းမှာနေရာချပေးပြီးနားနေရင်ပရင်းပုတ်ကမြင်ရတဲ့မြင်ကွင်းတွေကိုမေးတော့ဆရာအခန်းကအရှိပဲလှမ်းကြည့်လိုက်တော့စိမ်မန်းပွင့်ကပွင့်နေလိုက်တာရဲနေတာပဲစိမ်မန်းရွက်အစိမ့်နဲ့စိမ်မန်းပွင့်အနီတွေအားပြိုင်နေတယ်ဆရာလို့ကျွန်တော်ကပြောတော့ဒါမန္တလေးလေဗျာတဲ့မန္တလေးမှာဖြစ်ထွန်းခဲ့တဲ့ပရိပခတ်တွေကိုရည်ညွှန်းတယ်ဆိုတာကျွန်တော်သဘောပေါက်ပါတယ်ဆရာတဲခုံနေတဲ့စိမ်မန်းပင်နဲ့မလှမ်းမကန်ဘရောက်ပင်ကလည်းအချိန်ခါမဟုတ်ပဲဘရောက်တွေဝါဝါထိန်နေအောင်ပွင့်ပြန်ပါတယ်န ောက်ရဲ့ဆရာစီရောက်တော့ဘရောက်မန်းရနံတွေအကြောင်းပြောပြတယ်။နတ်ရှင်နောင်အကြောင်းပြောတယ်။နောက်မန္တလေးမှာမြို့မှငိမ့်ကိုတွေ့ကျင်ပေမဲ့မတွေ့လိုက်ရတဲ့အကြောင်းတွေကိုဆရာကဆွေးဆွေးမြေ့မြေ့ပြန်ပြောပါတယ်။ကျွန်တော်ကမြို့မှငိမ့်သချင်းတွေကိုကြိုက်တယ်ဗျ။ဘိုထွန်းလာတို့ဇနီးမောင်နှံကကျွန်တော်တော့ဝေသချင်းတီးရင်ဝင်ဆိုကြတယ်ဗျ။ဒီသချင်းကိုကိုအောင်ဆန်းကလည်းကြိုက်တယ်။သူ့အတန်းချောင်းကြီးနဲ့ဝင်ဝင်ဆိုရင်ပြက်တာပါပဲဗျာ။အဲ့ဒီမှာကျွန်တော်ကဆန်းနရအတီးရိုက်ပြီးရေချရတာပါပဲလို့ဆရာကပြောပြပါတယ်။ဟောပြီးခဲ့တဲ့ဩဂုတ်19ရက်နေ့လေတနာရီ15မိနစ်ကပဲဆရာတကုံတရားတယောက်သူတွေ့ချင်းရက်နဲ့မတွေ့လိုက်ရတဲ့မြို့မှငိမ့်နဲ့တွေ့သွားပြီတဲ့။ဒါရင်ဘဲကမလဲဆရာကြီးသခင်ကိုတော်မိုင်းသူချစ်တဲ့ရေဘောပါဟိသခင်တန်းထွန်းကိုတန်းထွက်ခေါ်တိုက်ဆိုးကိုကြီးနုဘိုးအောင်မောင်ကိုအောင်မြင့်ကိုထင်းကြီးဘိုးစေရဂျာနေကျော်မမလေးကိုချစ်မောင်မင်းသားကိုနေဝင်းကိုမြတ်တန်းကိုလှမတ်အမာတို့နဲ့လေဒလက်စာတွေတွေ့အောင်မရေထွက်သွားလိုက်တာပျော်တသက်တယ်လीအားလုံးကိုကျေးဇူးတင်ပါတယ်ကျွန်တော်ဆုငတ်ပါ